ချင်းပြည်နယ်တော်ပိုင်းမတူပြည်မြို့နယ်ရေစွာမြို့မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်နေတာကြောင့်ရေစွာမြို့ကန်ထောင်နဲ့ချီပြီးအိန္ဒိယနိုင်ငံနယ်စပ်ဒေသဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲမှာခိုးလုံသူ3000လောက်ရှိတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။လာတူစကိုင်းတိုင်းကလေးမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ပူးပေါင်းတပ်ဖွဲ့တွေကြောင့်တိုက်ပွဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တွင်ကိုငင်းချန်းပြောပြပါမယ်ခင်ဗျာ။
ချင်းပြည်နယ်မတူပြည်မြို့နယ်ရေစွာမြို့တဝိုက်ပြစ်ခတ်တိုက်ခိုက်မှုတွေဂျိုကြားဂျိုကြားဇက်လိုက်ဖြစ်နေတယ်လို့စစ်ကောင်စီတပ်တွေကရေစွာမြို့ထဲမှာလာရောက်တပ်ဆွဲနေတာကြောင့်ဒီမြို့နယ်အနီးအနားရွာကပြည်သူ4000လောက်ဟာအိန္ဒိယမြန်မာနယ်စပ်နဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။မီဇိုရန်ပြည်နယ်ဆိုင်းဟခရိုင်ကရွာတွေမှာခိုးလုံသူ3000ကျော်ရှိနေတယ်လို့ရေစွာစစ်ဘေးဆောင်အကူအညီပေးရေးအဖွဲ့ဝင်တို့ကပြောပါတယ်။
ဒီလိုမျိုးကတမျိုးသောချက်သားကဆိုတော့ဒီရောလူကြီးတွေအကုန်ကဆစ်ဆောင်လေးအမိသားရောဒီရဲ့ဒီအိန္ဒိယမျိုးရန်ပြန်မမျိုးဆစ်ဆောင်တာကလူကြီးတွေတို့ကပုံကိုပြီးတော့အရှင်ကြီးကောက်ခံထားတယ်။ဒီနေ့ကဒီကောင်ကောက်နေတာက3000နာတပ်ပြီးမျိုးရန်ပြည်နယ်ရောက်တာဒီမျိုးရန်ဆရာခရံရောဒီမှာတင်းကျေကြတာဒီရောလည်းမဆန်းဘူးဆိုတော့တေရောမှာ3-4000လောက်အရုပ်ကြီးအဲ့လိုနေတာမျိုးဆစ်ဆောင်ရအကုန်လုံးတော့ဒီအမိသားရောဒီနဲ့ပေါင်းလိုက်ပြီးတော့ဒီဒီတန်းပြပါအွန်လိုင်းရော4000လောက်အဲ့လောက်ပဲပြောလို့ရမယ
်ဇန်နဝါရီလ9ရက်ကနေ18ရက်နေ့အထိရေစွာမြို့မှာရှိတဲ့ဇုံတုံနယ်တဝိုက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇုံတုံပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ခဲ့ပါတယ်ဖေဖော်ဝါရီလဆန်းပိုင်းမှာတော့စစ်ကောင်စီတပ်တွေကရေစွာရဲဝင်ရောက်နေရာယူတပ်ဆွဲထားတာကြောင့်ဒေသခံတွေစိုးရိမ်ပြီးတိမ်းရှောင်ထွက်ပြေးနေကြတာပါမီဇိုရန်ပြည်နယ်ဆိုင်းဟခရိုင်နယ်စပ်ရွာတွေမှာခိုလုံနေကြသူ3000ကျော်အပြင်ကျန်တဲ့1000ကျော်ကနီးစပ်ရာဆွေမျိုးသားချင်းတွေရှိတဲ့ရွာတွေမှာခိုလုံနေကြပါတယ်။အိုးအိမ်ပြည့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်စားနေရိခအကူအညီနဲ့ကျန်းမာရေးစောင့်ရှောက်မှုအကူအညီအတော့ကိုလိုအပ်နေပါတယ
်။အမေရန်ပြည်သူတို့ဖြစ်ကြတော့ဤကန်ထောက်ပံ့တဲ့ဒေါမတော်ဆံပြည်တွေစားရည်လည်းတော့ကြားကြတယ်သူတို့ဘယ်လိုစီစဉ်ပြရမလဲဒီရလည်းများတော့ဘုလိုလိုဆရာတော်ဒီရောက်တဲ့ကျွာနဲ့လည်းသူတို့ကတော့ထောက်ပံ့တာကြီးတော့မရှိသေးဘူးကွယ်
ချင်းပြည်နယ်အတွင်းမင်းတပ်မတူပြီးထန်တလန်ဟာခါတီးတိန်ကံပက်လက်ဖလန်စားတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်မတူပြီးဟာခါဖလန်ထန်တလန်နဲ့သခိုင်းတိုင်းကလေးမြို့နယ်ကစစ်ပေးဒုက္ခတွေ3000လောက်ဟာမီဇိုရန်ပြည်နယ်မှာစစ်ပေးတိမ်းဆောင်ခိုလုံနေရပါတယ်။ချင်းပြည်နယ်နဲ့ကဲ့ရက်သခိုင်းတိုင်းကလေးမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကြာသာရင်းနေမနက်ပိုင်းကကလေးမျိုးနယ်တောင်ပိုင်းစံသာရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။မမီးကမနက်ပိုင်းမှာစံသာနဲ့တိုင်းရောကျွန်တော်မနက်ပိုင်းကဖြစ်တယ်။ဖြစ်တော့ချိန်ကနှစ်နာရီကျော်လောက်ကြာတယ်။ဒီကနေ့ကတော့ဟောင်းနေတာ6-7လောက်ကြာတယ်ကြည့်ရတယ်။ CDF ဘက်ကဘယ်တော့တောင်းကြတာလဲ။
ချင်းကာကွယ်ပူးပေါင်းအဖွဲ့တွေဖြစ်တဲ့ကလေး PDF ဟာခါ CDF ကလေးကဘော်ဂံကောကာကွယ်ရေးအဖွဲ့ CDF KKG ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖစတဲ့အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဖြစ်တဲ့တိုက်ပွဲတွေအကြားစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့ဆိုပေမဲ့တိကျအတည်မပြုနိုင်ပါဘူးကလေးမျိုးနဲ့တောင်ပိုင်းသားစီချောင်းကွာနန်းမြောင်းစတဲ့ကျေးရွာတွေဘက်မှာလည်းမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ပွဲတွေတော့ဒေသခံရွာသား1000ကျော်လောက်စစ်ဘေးလွတ်ရာတိမ်းရှောင်နေရပြီးကလေးမျိုးတွေမှာလည်းစစ်ဘေးရှောင်ဒုက္ခတွေ2000ကျော်ရှိနေပါတယ်ခင်ဗျာ